ထိုင်းနိုင်ငံချွန်ဘူရီခရိုင်တဲကဖတ်ထရာအဝင်အဝေးပြေးလမ်းမပေါ်မှာမြန်မာနဲ့ကမ္ဘောဒီးယားအလုသမားတွေလိုက်ပါလာတဲ့ကားနဲ့အခြားကားတစ်စီးတိုက်မိတဲ့အတွက်သေဆုံးသူ10ဦးထက်မနည်းရှိသွားပြီလို့ကယ်ဆယ်ရေးအဖွဲ့တွေကစနေနေ့တုန်းကပြောဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကဒီအကြောင်းအရာကိုဆက်ပြီးပြောပြပေးပါမယ်
။ထိုင်းနိုင်ငံချွန်ဘူရီခရိုင်မင်းမြို့နောက်ခံခေါ်ကြီးရအုပ်စုခုနှစ်ဖတ်တရားဝင်အဝေးပြေးလမ်းမှာကမ္ဘောဒီးယားနဲ့မြန်မာအများစုပါတဲ့ကားဟာရှေ့ကတွဲကားကြီးတစ်စီးကိုဝေတိုက်ခဲ့တာပါအလုသမား16ယောက်ပါပြီးသူတို့ဟာအလုသမားလက်မှတ်တက်တန်းတိုးဖို့အတွက်ကျန်ထဘူရီမြို့ကိုသွားနေတဲ့အချိန်ချွန်ဘူရီအဝေးပြေးလမ်းမပေါ်မှာအခုလိုရင်တိုက်မှုဖြစ်ခဲ့တာပါနေရာမှာရင်ပွဲချင်းပြီးသေဆုံးသူတွေရှိသလိုကျန်တဲ့သူအားလုံးနဲ့အရေးပေါ်ဌာနမှာကုသမှုခံယူနေရပါတယ်အခုဆိုရင်သေဆုံးသူ10ဦးထိရှိသွားပြီဆိုပြီးချွန်ဘူရီအခြေစိုက်ဖားအလုသမားဘွဲကအလုသမားအခွင့်အရေးနဲ့ဥပဒေပိုင်းဆိုင်ရာတာဝန်ခံနန်းတနာထုံးကအခုလိုပြောပြပါတယ
်။အဲ့တော့မနေ့ကတော့9ရက်ဝယ်ဆုံးပြီးတော့ဗောနော်လောလောဆယ်ဆယ်ကတော့ရောဆယ်သူဟိုတအားလက္ခဏာဆိုးသွားတော့လေ။အခုသိတဲ့လူကတော့ဆင်းရောက်အထီတော့ရှိတာပြီ။နောက်ပြီးဒီဆိုင်နေတဲ့လူတွေကဆေးရုပ်ဆေးရုပ်တွေမဟုတ်ဘူး။ဒီသူမူလီမြို့မှာရှိတဲ့ဆေးရုပ်3ရုပ်လားကိုသူကလိုက်ဖြန့်တာ။4ရုပ်4ရုပ်ပေါ့။ဆေးရုပ်4ခုကိုလိုက်ဖြန့်တာဆို။ဒီရက်ထဲမှာတော့ဟိုကိုဝန်ဆောင်မျိုးသမီးစီးတော့ပါတယ်လေကို။ကာလစီးထဲမှာ16ယောက်ပါတယ်ဆက်။16ယောက်မှာမနှက်ပါရဟုတ်တယ်ဟုတ်တယ်မနှက်ပါရ9ယောက်သိစိုးရတော့ကနော်။ဟုတ်တယ်။တက်တရတော့ဆေးရုံမှာဟုတ်အေးပေါ့ပေါ့။အခုသိ10ယောက်သိတော့သိပါပြီ။ရှင်လေးစိုးတယ်သူတို့ကတော့မျက်နှာမှာဒဏ်ရာကြီးရတော့ဒီခြေထောက်တွေပါတယ်ဆိုရင်လဲထွက်သွားပေါ့။ဒီကမဲ့ခြေထောက်ပုံမှန်မဟုတ်တော့ပဲနဲ့လေ။ကတော့လေဝါတော့ဟိုဘက်ဒီဘက်ဒီချစ်ကုန်တာအဲ့လိုမျိုးတွေလည်းရှိရတယ်နော်ဒဏ်ရာရတော့တော်တော်ကြီးရပေါ့
လက်ရှိမှာတော့မြန်မာနဲ့ကမ္ဘောဒီးယားတွေကဘယ်နိုင်ငံဘယ်နှစ်ဦးတည်ဆုံသွားတယ်လဲဆိုတာကိုတော့တေချာမသိရသေးဘူးလို့လည်းသူကပြောပါတယ
်သူတို့ကကာဒမားကအိမ်လိုက်တယ်တင်လဲအစွဲကားပေါ့နော်ကျမတို့မြန်မာလူပေါ်ရင်တော့စွဲကားစွဲဘိတ်ကားကိုသူတို့အနောက်ကိုသွားပိုက်တယ်ဒီလူတူကသွားပိုက်တယ်ကမ္ဘောဒီးယားလည်းပါတယ်ဆိုတော့ဒါမဲ့အစီပြုတ်လို့မရသေးဘူးနော်လောဆယ်ဒီစီဒီစရာတွေဒီဟိုတာဆက်စရာနဲ့တစ်ဆင့်ဒီပလိတ်တွေကစစ်စီဝါတော့လေအဲအများကြီးအမြန်မာပေါ့မြန်မာတဝက်နဲ့ဒီကမ္ဘောဒီးယားတဝက်လောက်တော့ရှိနေ
ကိုဝင်ဆောင်မျိုးသမီးတဦးပါဝင်လူ10ဦးတိတ်ဆုံးနေဆိုပြီးထိုင်းနိုင်ငံကျန်ထဘူရီထရန်ကယ်ဆယ်ရေးအဖွဲ့တွေကလည်းပြောပါတယ်ကားတိုက်မိချိန်ကမနေ့6နာရီကျော်ဝန်းကျင်လောက်မှာဖြစ်ပြီးလက်ရှိမှာတော့ကားပေါ်ပါလာသူအားလုံးဆေးရုံ၄ခုမှာအရေးပေါ်ကုသမှုခံယူနေရပါတယ်ရှင်